အမေရိကန်တောင်ကိုရီးယားပူးတွဲစီလေ့ကျင့်မှုကိုရွှေ့ဆိုင်းလိုက်တယ်လို့နိုင်ငံတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောကြပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးကောင်းမွန်စေလိုတဲ့ရည်ရွယ်ချက်အတွက်ဒီလိုဆုံးဖြတ်ရတာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကပြောပါတယ်။ပူးတွဲစီလေ့ကျင့်မှုတွေရွှေ့ဆိုင်းလိုက်တယ်လို့ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့အာရှကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာကြေညာခဲ့တာပါ။ဒီကြေညာချက်ထွက်ပြီးသိမ့်မကြခင်မှာပဲဂျပန်ကာကွယ်ရေးဝန်ကြီးရဲ့ပြင်းထန်တဲ့ဝေဖန်ချက်ထွက်ပေါ်လာပါတယ်။မြောက်ကိုရီးယားဟာအကြိမ်30ထက်မနည်းဒုံးကျည်စမ်းသပ်ပြစ်လွှတ်မှုအကြိမ်ကြိမ်လုပ်ခဲ့တာကြောင့်မြောက်ကိုရီးယားနဲ့ပတ်သက်လို့အကောင်းမမြင်သင့်ဘူးလို့ဝန်ကြီးထာရိုခိုနိုကထောက်ပြပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ဟာနိုင်ငံပူးတွဲစီလေ့ကျင့်မှုကို1995ကိုရီးယားစစ်ပွဲပြီးချိန်ကစလုပ်ခဲ့တာဖြစ်ပြီးအခုအချိန်တောင်ကိုရီးယားနိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်ပေါင်း28,000ကျော်ရှိပါတယ်။